ဒါမဲ့အောက်တိုဘာ3ရက်နိုဝင်ဘာလမှာဒုတိယအကြိမ်မြောက်အထွေထွေရွေးကောက်ပွဲကြီးကျင်းပမယ်ဆိုလို့ဒီနှစ်ကိုရွေးကောက်ပွဲနှစ်လို့ခေါ်ရပါလိမ့်မယ်။ဒီရွေးကောက်ပွဲကိုစောင့်ကြည့်သင့်တယ်လို့နိုင်ငံခြားစာနယ်ဇင်းအချို့ကဖော်ပြပါတယ်။အရင်ကလည်းထင်ရှားတဲ့ရွေးကောက်ပွဲတွေရှိခဲ့ပါတယ်။1990ပြည့်နှစ်ရွေးကောက်ပွဲကိုလူသိများပါတယ်။ဒါပေမဲ့ NLD 9P စစ်တပ်တီထောင်တဲ့တပ်ဆညာပါတီရှုံးတာကိုစစ်တပ်ကလက်မခံနိုင်လို့အနည်း20ကျော်အုပ်ချုပ်ပါတယ်။ဒီအစင်လာကြောင့်ပြီးခိုင်းဖြိုးပါတီရှုံးရင်စစ်တပ်ကလက်ခံနိုင်မှာမလားဆိုတာစဉ်းစားစရာဖြစ်နေပါတယ်။2010ရွေးကောက်ပွဲကိုလုပ်ပွဲအဖြစ်သတ်မှတ်ပြီး NLD ကသဘေးမောက်ခဲ့ပြီးမဲ့ဂျားပြတ်ရွေးကောက်ပွဲမှာအနိုင်ရတဲ့အတွက် NLD ကိုယ်စားလှယ်40ကျော်လွှတ်တော်ထဲရောက်သွားပါတယ်။လွှတ်တော်အမှတ် 50 ရာခိုင်နှုန်းကျော်ဟာပြီးခိုင်းဖြိုးဖြစ်ပြီးစစ်တပ်ကိုယ်စားလှယ်က25ရာခိုင်နှုန်း NLD ကိုယ်စားလှယ်က9ရာခိုင်နှုန်းသာရှိပါတယ်။2010ရွေးကောက်ပွဲမှာကလင်ကကြစ်လုံမှုရှိတယ်ဆိုပေမဲ့ပြုပြင်ရေးလုံနိုင်တဲ့ဦးသိန်းစိန်အစိုးရကိုအပြည့်ဆိုင်ရာကထောက်ခံလာကြပါတယ်။ဒါကြောင့်တရားမျှတရင် 2015 ရွေးကောက်ပွဲမှာ NLD နိုင်လိမ့်မယ်လို့ကမ္မန့်ကြပါတယ်။
2010ရွေးကောက်ပွဲမှာပြည်ခံဖြိုးအနိုင်ရအောင်ကြိုတင်မဲကိုအသုံးပြုတဲ့အတွက်ရွေးကောက်ပွဲကော်မရှင်ကိုယုံကြည်နည်းနေပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဟာစစ်ဘူဟောင်းနဲ့ကျန့်ဖွန့်ပါတီဝင်ဟောင်းဖြစ်ပြီးဆေးအာဏာသိမ်းမှုကိုထောက်ခံပြောဆိုတဲ့အတွက်ပဲလိုက်မှုရှိမှာကိုစိုးရိမ်နေကြပါတယ်။ဒါကြောင့်တမာတမတ်ဖြစ်ဖို့အလွန်အရေးကြီးပါတယ်။ပွင့်လင်းမြင်သာပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်အောင်လုပ်ရမယ်လို့တမရဦးသိန်းစိန်မနစ်ကပြောပါတယ်။တိတ်ခါမရှိတဲ့ဘက်လိုက်တဲ့လူညစ်ကြီးအဖြစ်သမိုင်းတွင်မှာကိုလက်မခံနိုင်ဘူးလို့ဆိုပါတယ်။ဦးသိန်းစိန်ကြောင့်2012ဂျားဖြတ်ရွေးကောက်ပွဲကိုမှန်ကန်စွာကျင်းပနိုင်တာလို့မြင်ကြပါတယ်။အတိုက်ခံပါတီမှာလုတ်ပိုင်ခွင့်ဘယ်လောက်ရှိတယ်ဆိုတာကိုကြည့်ပြီးရွေးကောက်ပွဲကိုအကဲဖြတ်နိုင်ပါတယ
်။စစ်အစိုးရကျင်းပတဲ့ရွေးကောက်ပွဲနဲ့ပြည်ပြင်းသမားဦးသိန်းစိန်အစိုးရကျင်းပတဲ့ရွေးကောက်ပွဲကွဲပြားချမ်းသာကြောင်း2012ဂျားပြတ်ရွေးကောက်ပွဲကတည်တည်ပြနေပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာအရင်ကတည်းကပုံမူလွတ်လပ်ပြီးအယတအဖွဲ့အစည်းတွေပုံမျိုးများပြားလာတာကြောင့်ပြည်သူလူထုအများအပြားပါဝင်ဆင်နွှဲလိမ့်မယ်လို့ပြောလဲရပါတယ်။ရွေးကောက်ပွဲကိုစိတ်ဝင်စားသူများလီလီမတရားလုပ်ဖို့ခက်ခဲလီလီဖြစ်ပြီးစိတ်ဝင်စားသူနည်းလီလီလိန်လို့ကောင်းလီလီဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပလို့ဆင်းရဲခြင်းပျောက်ကင်းမှာမဟုတ်ဘူးလို့ယူဆပြီးစိတ်ဝင်စားမှုမရှိတာဟာဒီမိုကရေစီအတွက်အလားအလာမကောင်းပါဘူး။ရွေးကောက်ပွဲဆိုတာနိုင်ငံရေးမှာပြည်သူလူထုပါဝင်နိုင်တဲ့အခွင့်အလမ်းဖြစ်တာမို့အလေးအနက်ထားတဲ့နည်းလို့မြင်ကြပါတယ်
။တပြည်လုံးမဲဆင်းပြုစုနိုင်အောင်စတင်လှုပ်ဆောင်နေကြောင်းသိရပါတယ်။ဇန်နဝါရီလကုန်မှာပထမအဆင့်ပြီးဖို့ရည်ရွယ်ပြီးမတ်လကုန်မှာဒုတိယအဆင့်ပြီးစီးနိုင်လိမ့်မယ်လို့သိရပါတယ်။မေလကုန်မှာနောက်ဆုံးတတိယအဆင့်ကိုပြီးစီးနိုင်လိမ့်မယ်လို့ခန့်မှန်းထားပါတယ်။မဲစင်းဝင်သူသာရွေးကောက်ပွဲမှာမဲဆန္ဒပေးနိုင်တာမို့မိမိအမည်မဲစင်းမှာပါဝင်ဖို့အလွန်အရေးကြီးပါတယ်။မဲစင်းကိုနိုင်ငံရေးပါတီတိုင်းရရှိဖို့လိုအပ်ပါတယ်။အင်္ဂလန်မှာဆိုရင်ကုမ္ပဏီတွေကမဲစင်းကိုဝယ်ယူပြီးလူတူးချင်းစီကိုပစ္စည်းကြော်ညာပို့လိမ့်ရှိပါတယ်။ဒါကြောင့်မဲဆင်းရထားတဲ့ပါတီဟာမဲဆန္ဒရှင်ကိုတိတိယောက်ယောက်စီယုံသိမ့်သွင်းနိုင်တဲ့အခြေအနေမှာရှိပါတယ်။မဲဝယ်ခြင်းနဲ့ပါတီဟာမဲဆင်းကိုကြည့်ပြီးတဦးချင်းကိုလက်ဆောင်ပေးပြီးစီယုံတာမျိုးလည်းရှိနိုင်ပါတယ
်။2015ရွေးကောက်ပွဲကိုဒီမိုကရေစီနည်းအတိုင်းကျင်းပနိုင်ရင်အတွက်ကာတာစင်တာကကူညီပါလိမ့်မယ်။လွန်ခဲ့တဲ့အောက်တိုဘာမှာအမေရိကန်သမ္မတဟောင်းဂျီမီကာတာလာစင်ကတရိပ်ပြုခဲ့တာဖြစ်ပါတယ်။နိုဝင်ဘာမှာသမ္မတဥဘာမာလာတဲ့အခါမှာတရားမျှတတဲ့ရွေးကောက်ပွဲကျင်းပရေးနဲ့အခြေခံဥပဒေပြင်ဆင်ရေးကိုအဓိကထားတိုက်တွန်းသွားပါတယ်။အယတအဖွဲ့20ဖွဲ့ပါဝင်တဲ့မြန်မာနိုင်ငံမဲယုံစောင့်ကြည့်ရေးကွန်ရက်ကလည်းမဲစည်းရင်မဲစောင့်ကြည့်မှုနဲ့မဲရီတွဲမှုစတာတွေမှာပါဝင်မှုအလားအလာရှိပါတယ်။စေအစိုးရကိကမကြာခဏအဖမ်းခံခဲ့ရတဲ့လူခွင့်ရေးမြင့်တင်ရေးအဖွဲ့ကလည်းရွေးကောက်ပွဲပညာပေးလုပ်ငန်းမှာပါဝင်နေပါတယ်။လွန်ခဲ့တဲ့မေလကဇူလိုင်လအထိရန်ကုန်ကအလုံးမြို့နယ်၊ချင်းပြည်နယ်ကတီးတိမ်မြို့နယ်နဲ့မြစ်ကြီးနားမြို့နယ်တွေမှာရှေ့ပြေးမဲစင်စမ်းသပ်ကောက်ယူတဲ့အခါရတအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်ခဲ့ကြောင်းသိရပါတယ်။ရှေ့ပြေးစမ်းသပ်ပွဲမှာတွေ့ရတဲ့အားနည်းချက်တွေကိုပြင်ဆင်ဖို့အချိန်ရတာမို့2010ရွေးကောက်ပွဲနဲ့ကြွားချားမှသိကြပါတယ်။ထူးခြားချက်ကတော့ပုဂ္ဂလိကစာနယ်ဇင်းရှိတဲ့အတွက်ကလင်ကကြစ်လုံးမှုကိုဖော်ထုတ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ရွေးကောက်ပွဲနှစ်မှာသတင်းမီဒီယာလွတ်လပ်မှုဟာအထူးအရေးကြီးပါတယ်ခင်ဗျာ။